စကိုင်းတိုင်းမြောင်မြို့နယ်ချောင်းစင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးစာဆုံးသူတွေရှိခဲ့တယ်လို့ကျေးရွာသားတွေလည်းသိနေတယ်လို့ဒေသခံတွေကပြောယူကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုနန်လပိုင်းကပြောပြမှာပါရှင်။
စကိုင်းတိုင်းစကိုင်းခရိုင်မြောင်မြို့နယ်တောင်စင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်ဖွဲ့တို့ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။ရွာရဲ့သတင်းပေးသူကကျေးရွာကိုစစ်ကောင်စီတပ်တွေခေါ်ဆောင်လာရတာနဲ့ပစ်ခတ်မှုတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကလေးဦးကြာဆုံးသွားတယ်လို့စကိုင်း PDF က VOA ကိုအတည်ပြုပြောပါတယ်။ပစ်ခတ်မှုတွေကြောင့်ဒေသခံတွေကျေးရွာတွေထဲပိတ်မိနေရတယ်ရှိတယ်လို့လည်းမြောင်မြို့ခံတအူးကအခုလိုပြောပါတယ်။
လေလေစက်တက်လိုက်တော့ကဒီစာဖြည့်တဲ့အချိန်မှာသူတို့စာတက်တဲ့နေ့ခါတော့စတင်ပြီးခဲ့တဲ့အချိန်မှာတော့ဒီအဲ့ဘက်ကကျွန်တော်တို့အဲ့ဘက်ရွာနားမှာရှိတဲ့ဒီကျွန်တော်ရွာခံနေရတော့ဟိုထပ်ပြီးတိုးချောင်ရတဲ့အနေအထားတွေတော့ဖြစ်နေတာဟိုပြန်ခုခံလာပြီးတော့မရှိဘူးဟိုထပ်ပြီးနေတယ်လည်းထပ်ပြီးအခုလက်ရှိမှာပြင်းပြီးနေတယ်တွေ့လည်းရှိရပြီ။ကျွန်တော်လက်ရှိကြားတဲ့လောက်ကတော့ဗျာအဲ စစ်ကောင်စီအနေနဲ့ကအဲ့တတင်းကိုကြားပြီးတော့လာပြီးတော့ဒီသူတို့ချင်းချောက်တဲ့လူတွေတိုက်ခတ်တယ်လို့ကြားရတယ်
မေလ25ရက်နေ့မှာလဲစစ်ကောင်စီဘက်ကခန်းနီးမော်ကနေကြောက်စိမ့်တင်ဆောင်လာတဲ့ရေရင်ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာတွေပြုလုပ်ခဲ့သလိုရေရင်ကိုလုံခြုံရေးယူဖို့ကုန်းလန်းကနေလိုက်ပါလာတဲ့စစ်ကောင်စီတပ်တွေနဲ့လည်းပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဘက်ကလည်းလက်နက်တချို့သိမ်းဆည်းရမိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
ကျွန်တော်တို့ကဥပိုင်ပေါ်လဲအဲဥပိုင်ဒီမှာသူ့ပေါ်ရရှိတဲ့ကြောက်စိမ့်မှုတွေကျွန်တော်တို့မုံရွာကိုတည်လာတာအဲ့မုံရွာကိုတည်လာတဲ့အလက်ခုံကိုဒီမုံရွာကနေပြီးတော့ကျွန်တော်တို့ဟိုသိကျတဲ့၃ရက်မြောက်တုန်းက23ရက်နေ့ကကျွန်တော်တို့သွားကြည့်တဲ့ရေရင်တွေနဲ့အဲ့ဒါထိတ်တိုက်ပြေးမှုထိတ်တိုက်ပြေးမှုအခြေအနေတွေဖြစ်နေတယ်ဝန်ထမ်းအဖွဲ့မှကျွန်တော်တို့မမီးကတော့လည်းတက်သွားတဲ့ကုန်းကောင်းကဟိုတက်သွားတဲ့ရှင်းကစစ်ကောင်၅ပြီးပေါ့ညာအဲ့စစ်ကောင်၅ပြီးကပြီးတော့ကိုယ်ပေါ်ကနေပြီးတော့လုံလုံကြီးလိုက်ပါပြီးတာအဲ့လိုက်ပါပြီးတော့၅ပြီးနဲ့ကျွန်တော်တို့ပြည်သူတပ်ဖွဲ့တွေနဲ့အဲ့ဒါထိတဲ့ပြေးတယ်မလို့ရတော့ကျွန်တော်တို့တောက်ဆင်းတင်ဆောင်လာတယ်ဟိုစစ်ကောင်စီရဲ့တောက်ဆင်းတင်ဆောင်လာတဲ့ဘော်တော်ကိုကျွန်တော်တို့ပြည်သူရဲဘော်တွေကကြားချက်တိုင်းနဲ့စိုးရိမ်နေတဲ့အတွက်သူတို့စစ်ကောင်စီတပ်တွေကိုလုံလုံကြီးအနေနဲ့ဒီကံတောက်လျှောက်သူတို့နေရာယူပြီးတော့ဥပိုင်ကထွက်တယ်ကျွန်တော်ကြောက်စိန်ခုနှစ်တန်းပြင်နေတဲ့ဆက်လက်ခုံကိုသူတို့ဆီရနေပြီးတော့ကျင်းအနေနဲ့လုံလုံလေးယူပြီးဆက်လာမင်းကြီးကကြာဆုံးတန်ရရတာကိုရှိပါတယ်ကျွန်တော်တို့အခုအဲ့ဒီကြာဆုံးတန်ရရတာတွေကကျွန်တော်တို့တိုက်ပွဲဖြစ်နေပြင်းထန်နေတဲ့အချိန်မှာကျွန်တော်တို့မိုးကရုတ်တရက်ကြွားချလာတာဆိုတော့ကျွန်တော်တို့ရဲဘော်တွေကတူမိဆိုတော့ဒီအပိုင်းအကုန်လုံးနောက်ပြန်ဆုတ်ပြေးလာဆိုတော့အတိအကျတော့မသိဘူးအမေဘီရူဘညာကျွန်တော်တို့ဒီလုံမလေးရရတာရှိပါတယ
်မေလ6ရက်နေ့ကလည်းခန်းတီးကိုပို့ဆောင်မဲ့ရန်တင်ရေရင်ကိုဒေတာခံကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့ရမှာရေရင်တစည်းနဲ့အတူလက်နက်တွေတင်စီရမိခဲ့သလိုမေလ23ရက်နေ့24ရက်နေ့တို့ကလည်းကန်နီကင်းလန်းမှာတပ်အင်အားဖြည့်တင်လာတဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအကြအဆုံးများခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်တိုက်ဆုံးသူစီရဲ့အတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးရှင်။